အီရန်နိုင်ငံမှာနျူကလ িয়ার လက်နက်လုံနိုင်တဲ့အစ်စ်နီဘာတန့်ဆင်ထားတဲ့ယူရေနီယံတွေတွေ့ရှိပြီးတဲ့နောက်အီရန်သမ္မတအီဘရာဟင်ရာအီစီအပြင်တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့နိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီ IAEA ရဲ့အကြီးအကဲရာဖယ်ဂရော့စီအီရန်နိုင်ငံမှာရောက်ရှိနေပါတယ်။အီရန်ရဲ့နျူကလ িয়ার အရေးကိစ္စတွေမှာ IAEA နဲ့ပို့ပြီးတော့တိုင်တိုင်းမင်းမင်းလှုပ်အောင်တိုက်တွန်းဖို့အကြီးအကဲရာဖယ်ဂရော့စီနှစ်ရက်ခီးစဉ်ဖြစ်ရောက်နေတာဖြစ်ပါတယ်။တောက်ကြနေ့ကတူရန်မျိုးတော်ကိုရောက်ရှိပြီးတဲ့နောက်အီရန်အမှုမြူစွမ်းအင်အဖွဲ့အကြီးအကဲမိုဟာမက်အယ်ဆလာမီနဲ့မစ္စတာဂရော့စီတို့တွေ့ဆုံခဲ့ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေပြန်ဆနိုင်ရေးအမြင့်ဆုံးအဆင့်ကနေဆက်ဆံရေးပြန်လည်တည်ဆောက်နိုင်ရေးအတွက်ရည်ရွယ်တဲ့ခီးစဉ်မှာအီရန်သမ္မတရိုင်စီနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းသံတမန်အတိုင်းဝမ်ကပြောတာကို AFP သတင်းမှာဖော်ပြပါတယ်။အီရန်မျိုးတော်ကနေတောင်ပတ်မိုင်60လောက်ဝေးတဲ့ဖော်ဒေါ့နျူကလ িয়ার စက်ရုံမြောက်ခန်းထဲမှာ83ရာခိုင်နှုန်းကျော်အထိတန့်စင်ထားတဲ့ယူရေနီယံတွေရှိနေတာသိရှိထားတယ်လို့ဖွဲ့ဝင်နိုင်ငံတွေကိုတင်ပြတဲ့ IAEA ရဲ့အစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်ခုလိုအကြီးအကဲအီရန်ကိုတွားရောက်နေတာလည်းဖြစ်ပါတယ်90ရာခိုင်နှုန်းအထိတန့်စင်ထားတဲ့ယူရေနီယံတွေဆိုရင်အမှုမြုပ်ပုံထုတ်လုပ်ဖို့တုံ့ဆွနိုင်ပါတယ်အီရန်မှာယူရေနီယံတွေကို60ရာခိုင်နှုန်းအထိတန့်စင်ထားတဲ့ဒီယူရေနီယံထုတ်လုပ်နေတာနှစ်နှစ်ကျော်ပြီလည်းဖြစ်ပါတယ်။တန်းစင်ရေလုပ်ငန်းတွေမှာမရည်ရွယ်ပဲအတိုးလျှော့ဖြစ်သွားနိုင်တယ်လို့အီရန်အစိုးရဘက်ကပြောပါတယ်။ဖော်ဒေါ့နျူကလ িয়ার စက်ရုံမှာ IAEA ကိုအတိပေးမထားပဲ IR6 အမျိုးအစားလောင်းစာကြောင်းတစ်ခုကို IAEA စုံစမ်းရေးမှုတွေဇန်နဝါရီ21ရက်နေ့ကတွေ့ရှိပြီးတဲ့နောက်ဆက်တွဲစစ်ဆေးမှုတွေလုပ်ရမှာယူရေနီယံတွေကို80ရာခိုင်နှုန်းကျော်တန်းစင်ထားမှုရတဲ့အထောက်အထားတွေတွေ့ရှိခဲ့တယ်လို့ IAEA ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ။